အိန္ဒိယနိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆောက်သူကကျဆပရင်းနေမှာလည်း4000ကျော်သွားတဲ့အတွက်အခုဆိုတည်ဆောက်သူ4000ကျော်နေတာ2ရက်ရှိနေပါပြီ။အိန္ဒိယမှာတရက်တည်းလူပေါင်း4120တည်ဆောက်ကြရတယ်လို့နောက်ထပ်အကူးဆက်ခံရသူကလည်း3သိန်းခွဲကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကမ္ဘာမှာဒုတိယလူ့ရေအထူးဆက်ဆောင်နိုင်ငံဖြစ်တဲ့အိန္ဒိယမှာအခုလိုကူးဆက်မှုနှုန်းမြင့်မားလာတာကြောင့်လူသားချင်းစာနာမှုဆန္ဒပြတနာတွေနဲ့ရင်ဆိုင်နေရပါတယ်။ဆီယုံကနေမလုံလောက်တာနဲ့လူနာရီအားထားရအောက်ဆီဂျင်ဘူးမလုံလောက်တာအပြင်လူတွေအလောင်းတွေမီးရှို့ဖို့ပါအခက်အခဲတွေဖြစ်နေတယ်လို့သိဆုံးတွေရဲ့အတွက်လည်းအစိုးရတည်ဝင်ထုတ်ပြန်ထားတဲ့ဥယျာဉ်တဲ့ပိုးပြီးများနေနိုင်တယ်လို့ကြံ့ကြင်သူတွေကသုံးသပ်ပါတယ်။စက်တဘရီလကတော့အိန္ဒိယအစိုးရအကြံပေးဇင်းနကုမာပေါ်ကလာမယ့်ဩဂုတ်ကနေဒီဇင်ဘာအတွင်းကာဝယ်ဆီအလုံးပေါင်း3000ကျော်အင်းရနိုင်ငံသားတွေအတွက်ထုတ်ပြတော့မှာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ
် We proud to say that 2 billion doses in a matter of 7
နာမည်6လ9လလောက်တွင်အင်းရနိုင်ငံသားတွေအတွက်ကာကွယ်ဆေးအလုံးပေါင်း 2 billion လောက်ထုတ်ပြနိုင်တော့မှာဖြစ်ကြောင်းပြောပါတော့ပါဒီဆေးတွေထဲမှာ Serum Institute ကထုတ်တဲ့ AstraZeneca အလုံးပေါင်းတန်း950ပေါင်ဝင်မှာဖြစ်ပြီး Bharat Biotech ကုမ္ပဏီထုတ် Covaxin အလုံးပေါင်းတန်း950ပေါင်ဝင်မှာဖြစ်ကြောင်းလည်းပြောပါတယ်။အိန္ဒိယကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအကြီးအကျယ်ထုတ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့နဲ့လူသန်းပေါင်း1300ကျော်နေထိုင်တဲ့အိန္ဒိယမှာဆေးပတ်လည်အောင်ဆေးနှကြိမ်ထိုးနှံပေးသူက300ခန့်နှုန်းတောင်မရှိသေးပါဘူး။